စက်တမလာအတွင်းမိုးပြေမြို့နယ်မှာစစ်တပ်ဘက်ကလက်နက်ကြီးပစ်ခတ်မှုတွေကြောင့်ဆယ်နှစ်အောက်ကလေးငယ်၃ယောက်အပါအဝင်အရက်သားတွေထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းရှန်လူခွေရင်မနိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူယင်းလျန်ဟန်က VOA ကိုပြောပါသေးတယ်
ကလေးငယ်ရောစုစုပေါင်း3ဦးပေါ့နော်ဒီအကောင်တော့တော့ဒီ10နှစ်အောက်ကလေးငယ်တွေပဲရှင်ပြီးတဲ့အခါကျတော့ B2 ကတော့စုစုပေါင်း B2 အတီအသက်ရွယ်အသက်ကြီးရဲ့ B2 က2ယောက်ပေါ့နော်ဟုတ်ကဲ့အဲပြီးတဲ့အခါမှာတော့ B2 စုစုပေါင်းတန်ရရတော့14ယောက်ထိရှင်းရှင်းဒါတော့ကျွန်တော်တို့စုဆောင်ရတော့များတည်တင်ပေါ့နော်ကျွန်တော်တို့ကောက်လို့ရတော့များအချက်အလက်ရတော့တလောက်ရှိပါရှင
်ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့မှာစစ်အင်အား100ကျော်လောက်ရှိတဲ့မြန်မာစစ်တပ်တပ်မ66ရဲ့စစ်ကြောင်းဟာမိုးပြင်းမြို့နယ် Worry Supply ကြီးပါကနေပြီးတော့မိုးပြင်းမြို့အတွင်းကိုထိုးစစ်ဆင်ဝင်ရောက်လာပြီးတဲ့နောက်ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့အကြောင်းရှမ်းလူခွေမန်နိုင်အဖွဲ့ကပြောပါသေး။မိုးပြင်းမြို့တွင်ကပွဲကုံ1-3ရက်ကွက်ဒီမှာတိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကမြို့အတွင်းကိုလက်နက်ကြီးစတင်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။လက်နက်ကြီးနဲ့ပစ်ခတ်တာအပါအဝင်လေးချောင်းကနေဘုံကျဲတိုက်ခိုက်တာတွေလည်းရှိရဲဆိုပြီးတော့မျက်မြင်သက်သေတွေရဲ့ပြောပြချက်ကိုရှမ်းလူခွေအဖွဲ့ကထုတ်ပြန်ထားပါသေး။မြန်မာစစ်ကောင်စီဘက်ကတော့မိုးပြင်းမြို့နယ်အတွင်းတိုက်ပွဲချင်းနေတဲ့ပတ်သက်လို့ဖြစ်စေအရက်သားတွေထိခိုက်ဒဏ်ရာရတဲ့တည်င်းနေတဲ့ပတ်သက်လို့ဖြစ်စေတည်င်းထုတ်ပြန်တာမရှိပါဘူးအရက်သားတွေထိခိုက်ဒေဆုံးတဲ့တည်င်းနေတဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရသေးပါဘူးရှမ်းလူခွေရေးမန်နိုင်အဖွဲ့ကတော့စက်တင်ဘာလ10ရက်နေ့မှာပွဲကုံးရက်ကွက်3ဂူရောင်ထဲမှာအရက်သား15ယောက်လောက်ပုန်းနေတဲ့အချိန်မှာမြန်မာစစ်တပ်ဘက်ကလက်နက်ကြီးကြီးကြပောက်ကွဲခဲ့တာဆိုပြီးပြောပါတယ်အသက်10နှစ်အရွယ်ကလေးငယ်တယောက်လက်နဲ့ကြီးကြီးထိမှန်တည်ဆုံးခဲ့တယ်လို့နောက်ထပ်ပြည်သူ2ယောက်ဒဏ်ရာရခဲ့တယ်လို့လည်းဆိုပါတယ်တိုက်ပွဲမဖြစ်ပွားတဲ့အချိန်တွေမှာလည်းမြန်မာစစ်တပ်ဘက်ကချင်းချောက်ပြီးတော့လက်နဲ့ကြီးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာတွေရှိနေတယ်ဆိုပြီးတော့ရှမ်းလူခွေမန်နိုင်အဖွဲ့ပြောခွင့်ရယင်းလျန်ခန်ကပြောပါသေးတယ်
လက်ရှိဒေသခံအများစုပေါ်တော့ဒီမိုးပြဲမြို့ပေါ်ကဒေသခံအများစုဆိုတော့ဒီဘက်မိုးပြဲမြို့နဲ့နည်းနည်းဝေးရဒီကျေးရွာမှာတို့တင်းရှောင်နေရအခုကတော့စစ်တိုက်ပွဲကဒီမြို့ထဲမှာအဓိကထားပြီးဖြစ်နေရဆိုတော့ဒီကျေးရွာမှာတို့အမျိုးမိုးပြဲမြို့အနီးပိုင်းမှာရှိဒေသခံတွေအဲ့လိုမျိုးတင်းရှောင်နေရတယ်ပြီးရခါမှာအခုဆက်ပြီးမှဒီစစ်ကောင်စီရဲ့ဒီလက်နက်ကြီးပစ်ခတ်မှုတွေဟိုလေကြောင်းပစ်ခတ်မှုတွေဆက်ပြီးရှိနေတော့အခုတော်ကြောက်လန့်ထိတ်လန့်နေရရပေါ့နော်ဟိုထိတ်လန့်နေရတဲ့အပြင်ကိုတို့အခုပုံခိုခြင်းတွေပေါ့တော့ဆက်ပြီးမှအဲ့လိုတူးပြီးမှနေရတယ်ဟိုပုံခိုခြင်းရှောင်နေရတဲ့အချိန်ကပိုများတယ်ရှင်ဒေတာခန့်နေခုအဲ့လိုမျိုးကြုံတွေ့နေရတာ
လက်နဲ့ကြည့်ရမကြခဏပြစ်ခတ်တိုက်ခိုက်နေတဲ့အတွက်စစ်ရှောင်ဒေတာခန့်တွေအများတန်းကြောက်လန့်နေရတဲ့အကြောင်းလဲမြို့ကန်တဦးက VOA ကိုပြောပါလေ
မဖက်အပြာတိုက်ခိုက်မှုတော့မရှိဘူးဒါပေမဲ့လက်နဲ့ကြည့်တဲ့ဒညလုံးမုံလေးပေါ့ထီထုလို့ပေါ့အကားကနေလမ်းထုတယ်သူ့ရဲ့ခါစစ်ရှောင်ကမွေတော်တက်စစ်ဘုံကြီးကျောင်းမှာရှောင်ကလူများပေါ့အဲ့ဒါကဒီမနေ့6နိုင်အဲ့လိုကလည်းနဲ့ကြီးနေနဲ့လမ်းထုနေတာပေါ့လမ်းထုနေတာလည်းအများပြည်သူလည်းထိခိုက်နေတာမို့တော့များတာပေါ့နော်နေထိုင်မှုစင်တွေကလောကပြည်တော့လူတွေအများလားထိတ်လန့်ပြီးကြောက်လန့်နေကြတယ
်လက်ရှိမိုးပြဲမြို့နယ်တစ်ဝိုင်းမှာစီးရဲအခြေအနေတင်းမာနေပြီးတိုက်ပွဲတွေဖြစ်ပွားသလိုပြစ်ခတ်တံတွေဂျူကြားဂျူကြားကြားနေရတဲ့အကြောင်းဒေသခံတွေကပြောပါသေးဒေသခံ PDF အဖွဲ့နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအကြမ်းဖက်မှုတွေကျူးလွန်နေတယ်ဆိုပြီးတော့ဆွဆွဲပြစ်မှတ်ထားတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းမှာအရက်သားဒေသခံတောင်းနေချီနေရစွန့်ခွာထွက်ပြေးနေရပါသေးစေဘေးရှောင်ကျေးရွာသူရွာသားတွေရဲ့နေထိုင်စားသောက်ရေးရိတ်ခါနဲ့ဆေးဝါးအကူအညီတွေလည်းနေ့စဉ်လိုအပ်နေတာဖြစ်ပါရဲ့ရှင်